ကျွန်တော်တို့ကနိုင်ငံတကာကြက်ချီနေဖွဲ့ကမြန်မာနိုင်ငံမှာဖွင့်လှစ်ထားရှိတဲ့နေရုံခွဲ၅ခုထဲကရုံခွဲနှစ်ခုကိုပိတ်ပစ်တော်မယ်လို့ဒီကနေ့သတင်းထုတ်ပြန်လိုက်တာနဲ့ပတ်သက်ပြီးအကြောင်းအဆုံးလင်းကိုဒေါက်ခင်မျိုးသက်ကတင်ပြပေးပါလားခင်ဗျာ။ဟုတ်ကဲ့ပါရှင်။မြန်မာအစိုးရကICRCရဲ့လုပ်ငန်းတွေပြန်ပြီးလုပ်နိုင်မယ်အရေးလက္ခဏာတွေပြခဲ့တာမို့ပြီးခဲ့တဲ့လတွေအထိ VOA ကိုပြောပါတယ်ဒါပေမဲ့တကယ်တမ်းလက်တွေလှုပ်ဆောင်ဖို့ခွင့်ပြုချက်ယူတဲ့အခါမှာမရတာတွေအပြင်ကန့်သတ်ချက်တွေတိတ်ပြီးများလာတာမို့ ICRC ရဲ့လုပ်ငန်းတွေကိုပြီးပြီးပြင်းပြင်းမလှုပ်ဆောင်နိုင်တော့တဲ့အတွက်မော်လမြိုင်နဲ့ကျိုင်းတုံနေရုံကွဲနှစ်ခုကိုတိတ်ပစ်ဖို့ဆုံးဖြတ်ခဲ့တယ်လို့လဲ Mr. Reebok ကပြောပါတယ်ကျန်ရုံးခွဲသုံးခုကိစ္စကိုဘယ်လိုစဉ်းစားပါသလဲလို့မေးကြည့်တဲ့အခါမှာတော့
Mandalay as well, Pan and Tangi still play a limited role within the program of the support to the prosthetic services.
Mandalay Pa an nei taung ji myu ri ma le, chinaw ro ye kun ji de a lut de ha a khu thi a kan tat de nei lut ni ya ba le. Da ba mai a ri yong kwe ri ma Myanmar naing gan chet chin ni a tin nei pu twae phi a lut lut nai na ri shi ni de de a twet a khu thi ma pait de da ba.
ICRC ကဝင်ကြီးဌာနအများပြားနဲ့သွားရောက်ညှိနှိုင်းခဲ့ပေမဲ့ February 6ရက်နေ့ဆွေးနွေးပွဲမှာတော့ ICRC ရဲ့လူသားချင်းစာနာမှုဆိုင်ရာလုပ်ငန်းဆောင်တာတွေကိုလွတ်လပ်လပ်လပ်တိကျဆက်ပြီးမလုပ်နိုင်တော့တာတေချာသွားခဲ့တယ်လို့လည်း Mr. Reebok ကပြောပါတယ်။ဒါအပြင် ICRC ရုံးကိုရန်ကုန်မှာဆက်ပြီးဖွင့်ထားမှာဖြစ်ပေမဲ့ဝန်ထမ်းအရေးအတွက်ကိုတော့ရှော့ချမှာဖြစ်ပြီးရန်ကုန် ICRC ရုံးမှာအရင်ကနိုင်ငံခြားကျွမ်းကျင်ဝန်ထမ်း56ယောက်ရှိရကနေအခု16ယောက်ပဲထားတော့မယ်လို့လည်းပြောပါတယ်။ ICRC အနေနဲ့ဘာဆက်လုပ်နိုင်မယ်လို့ညွှန်းလင့်ထားပါတယ်လို့မေးတဲ့အခါမှာတော့
What we expect is a clear and positive signal from the authorities which indicate us that there is a meaningful dialogue that could restart.
ကျွန်တော်တို့ညွှန်းလင့်ထားတာကတော့ရှင်းပါလေ။မြန်မာအစိုးရအာဏာပိုင်ကြီးစီကအပြုသဘောဆောင်တဲ့လှုပ်ရလှုပ်မယ်ဆိုတာတွေပြသဖို့အထိပ္ပယ်ရှိတဲ့ဆွေးနွေးပွဲတွေပြန်လုပ်နိုင်မှုလိုပါလေ။အဲ့ဒါမျိုးတွေမရခဲ့ရင်တော့နောက်မှကြံရုံးခွဲသုံးခုကိုပါပိတ်ပစ်ဖို့ရှိပါလေ
။နိုင်ငံတကာချက်ချင်းကြီးအဖွဲ့ကြီးဟာမြန်မာနိုင်ငံထဲမှာလုပ်ငန်းဆောင်ရွက်မှုတွေခက်ခဲလာတာနဲ့အတူမြန်မာနိုင်ငံအချင်းတောင်တွေမှာရှိတဲ့အချင်းသားတွေအတွက်အခြေအနေတွေပိုပြီးဆိုးလာနိုင်ပါတယ်လို့မြန်မာနိုင်ငံအချင်းသားများအကူအညီဆောင်ရှောက်ရေးအဖွဲ့APBB ကဥတိန်နိုင်ကအခုလို့ပြောပါတယ
်ရုံးခွဲတွေကိုမပိတ်ဘူးဆိုလို့ရှိရင်လေဒီ ICRC အနေနဲ့ဘာမှလုပ်လို့မရတဲ့အနေအထားမျိုးရှိပါတယ် ICRC ကဒီကျင်းထောင်တွေတဲ့ကိုကူညီခွင့်မရှိဘူးဆိုတဲ့အတွက်ကျင်းထောင်တွေတဲ့မှာရှိနေတဲ့ကျွန်တော်တို့ရဲ့နိုင်ငံရေးအကျဉ်းသားတွေရဲ့အခြေအနေကတော့တော်တော်ကိုဆိုးလာဖို့အခြေအနေရှိပါတယ်ပြီးလို့လဲဆိုတော့2006ခုနှစ်တနည်းလုံးမှာရှိမယ်ဆိုလို့ရှိရင်ထောင်အာဂါဘယ်ရဲ့ဒီကျမ်းမာရေးတောက်ချက်မှုကအမှန်တကူညာဖြစ်တော့ကျွန်တော်တွေးရသလိုလက်ပိတ်လိုက်မှုကလည်းတော်တော်ကြီးမားလာတာကိုတွေးရတယ်
။ဦးတိန်နိုင်ကပြောသွားတာဖြစ်ပါတယ်ရှင်။